2020နိုဝင်ဘာလမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲအတွက်လက်ရှိသမ္မတ Donald Trump နဲ့ဒုသမ္မတဟောင်း Joe Biden တို့နှစ်ဦးပဲအကြိမ်နဲ့ရှင်ပြန်ရတော့မယ့်အနေအထားကိုရောက်လာပြီဖြစ်ပါတယ်။ Democratic Party ရဲ့သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြန်ရမှာထိတ်ဆုံးကပြေးနေသူတဦးဖြစ်တဲ့ Vermont ပြည်နယ်အထက်လွှတ်တော်မှာ Bernie Sanders ကသူ့မဲဆွယ်ပွဲတွေကိုရပ်ဆိုင်းထားတဲ့အကြောင်းကြေညာလိုက်တာကြောင့်အခုဆို Democratic Party ဘက်ကဒုသမ္မတဟောင်း Biden နဲ့သမ္မတ Trump နဲ့ရှင်ပြန်ရဖို့ဖြစ်လာတာပါ။အခုလိုမဲဆွယ်ပွဲတွေရပ်ပင်မယ်လို့ပြောကြခဲ့တဲ့ Bernie Sanders က Joe Biden ဟာအမတန်ရိုးသားသူတူဖြစ်ပြီးတိုးတက်တဲ့အတွေးခေါ်ရှိသူတူလို့ပြောပါတယ်။မဲဆွယ်ပွဲတွေရပ်ဆိုင်းလိုက်ပင်မယ်ပါတီရင်းသမ္မတလောင်းပနားမရွေးကောက်ပွဲတွေကျင်းပအောင်မယ်။ပြည်နယ်ရွေးကောက်ပွဲမဲပြားတွေပေါ်မှာ Bernie Sanders ရဲ့နာမည်ကတော့ရှင်ပြိုင်သူဖြစ်နေဆက်ပြီးပါနေအောင်မှာဖြစ်ပါတယ်။မဲဆန္ဒရှင်တွေပေါ်သူ့ရဲ့နိုင်ငံရေးအတွေးခေါ်အယူဆတွေလွှမ်းမိုးနိုင်အောင်ဆက်ပြီးလှုံ့ဆော်နိုင်မှုရည်ရွယ်ပြီးမဲပြားရေပေါ်မှာသူ့နာမည်ကိုဆက်ထားမယ်လို့ Bernie Sanders ကပြောပါတယ်။ American ပြည်တော်စုမှာ coronavirus ဒဏ်သိမ့်မခံရခင်ကတည်းက Joe Biden ကသူ့ကိုထောက်ခံတဲ့ကိုယ်စားလှယ်ဥယျာဉ် Bernie Sanders ရဲ့ပိုးပြီးရထားတာဖြစ်ပါတယ်။အင်ကာနဲ့ Wisconsin မှာချင်းပါတဲ့အကျိုးရွေးကောက်ပွဲမှာလည်းရလတ်ကိုရှေ့သတင်းပတ်ထဲကြေညာမှာဖြစ်ပေမဲ့မဲပေးပြီးစစ်တမ်းတွေရ Joe Biden ကပဲအသာရနေတာဖြစ်ပါတယ်။